ဒီဘက်တော့စစ်တပ်အာဏာသိမ်းတာကိုလက်မခံဘဲလမ်းတွေပေါ်မှာဆန္ဒပြနေကြတဲ့မြန်မာပြည်သူတွေရင်ဆိုင်နေရတဲ့မျက်ရည်ရုပ်ပုံအန်ဒီရဲ့ဆက်ပြအသေးပါပါအဒီရုံနေနေရမှာကြည်ကြည်တင့်တင့်သုံးနေရှိတဲ့မျက်ရည်ရုပ်ပုံကို CS လို့အတူကောက်ခေါ်လို့ရှိပါတယ်ဒီဓာတ်ရုပ်ပစ္စည်းကိုဖန်တီးခဲ့တဲ့တိတ်ပန်တင်ညာရှင်နှစ်ဦးရဲ့နာမည်ကောဆန်နက်စတောက်တန်အတူကောက်ကိုအစွဲပြူပြီးခေါ်ဆိုတာပါဒီဓာတ်ရုပ်ဒရပ်ပေါင်းကဘလို့အလုပ်လုပ်ပါတယ်လဲအမေရိကန်စစ်တပ်ကသဘာဝဝန်းကျင်ကျန်းမာရေးဆိုင်ရာအကြီးအကဲတဦးဖြစ်တဲ့ဦးသူရအောင်ကအခုလိုရှင်းပြပါတယ
် CS ကအများဆုံးသုံးတဲ့ဟာပါတခြားဟာတွေလည်းရှိသေးတယ် CN တို့ CA တို့ CR တို့ပေါ့နော် CS ရဲ့အရှိနာမည်ကတော့ chlorobenzene lidine melanol nitrile လို့အလိုပြောရှိပါတယ်သူရဲ့ chemical compound ကိုပြောမယ်ဆိုရင်ကာဗွန်က10ခု hydrogen က5ခုเนาะနောက်ထပ်ကာဗွန် C တစ်ခုပါသေးတယ်အိုင်လည်းပါတယ် nitrogen လည်းပါတယ်ဆိုတော့သူကပြောချင်တာ chemical chain ကြီးအရှိသူ powder form လိုမျိုးတခါလေကျတော့ liquid form လိုမျိုးအဲ့ဒါမျိုးကိုသူက pressurize လုပ်ပြီးတော့တန်ဘူးလေးထဲမှာပေါ့နော် canister ထဲမှာထည့်တာမျိုးများသောအားဖြင့်လုပ်တတ်တယ်ပေါ့နော်အဲ့ဒီဥစ္စာက chain ကအရန်ရှိတော့ခါကျတော့ရိုးရိုးတာမန်လေးလိုလေးခါလိုက်ရုံနဲ့မပြောက်ဘူးပေါ့နော်နောက်သူကပိုဆိုးတာပါလဲဆိုတော့သူကဆိုးဆွတ်တဲ့အရာများကိုပို့ပြီးတော့ဟို activate ပို့ဖြစ်စေပို့ပြီးတော့အထိတွေ့ရင်ပို့ပြီးတော့သူ့ရဲ့အစွမ်းတက်တီပို့ပြတဲ့အခါမှာလောင်တယ်ပေါ့နော်ပူတဲ့ခံခံစားရတယ်ပေါ့အခုလို muscle ဗမာပြည်မှာချွေးတွေပါတွေထွက်တဲ့အခါမှာအင်းကြီးလက်ရှိလို့ပါတော့ဝတ်မထားရင်ဒီဆိုဆွတ်တဲ့နေရာတွေကိုတွန်းရင်လောင်တယ်လို့မျိုးပို့ခံစားရတယ်အဲ့ဒီအချိန်မှာပါဇက်အကာတို့မျက်လုံးအကာတို့မပါဘူးဆိုရင်နုညံ့တဲ့အထဲတွေကဆိုဆွတ်တဲ့ဒီအာခေါင်လေးတွေလိုက်တယ်ပို့ပြီးတော့လောင်စေတယ်အဲ့တော့ဒီအထီးခံရတဲ့လူကလုံးဝခံနိုင်ရေမရှိရဲနဲ့သူကအယံကိုပူလောင်တယ်လို့ခံစားပြီးတော့ဟို control မလုပ်နိုင်တဲ့မနဲ့နှစ်ကြီးတွေထွက်တာအားလို့ပါလို့အဲ့လိုဖြစ်တာပေါ့နော်အဲ့တော့ဟို CS case ကပြောရင်တော့ chemical change ရှည်ကြီးဖြတ်တော့အယံခက်တယ်သူကဒီဆိုဆွတ်တဲ့ဟာဆိုရင်ပူကြိုက်တယ်ပူပြီးလောင်စေတယ်ပေါ့အဲ့ဒါအဲ့တော့အခြေခံပေါ့နော
်ဒီမျက်ရည်ရုပ်ဘုံနေနဲ့ပြစ်တဲ့ခါမှာသူတွေကဒီမျက်ရည်ဘုံတွေကိုရေနဲ့တော့ဖြန့်ကြတယ်ဆိုတော့ဆော့ဆော့ဆွတ်ဆွတ်လို့ရှင်ပို့ပြီးထိခဲ့တယ်ဆိုတော့အခုပမာကြီးမှာတွေ့နေတာဒီမျက်ရည်ဘုံတွေပြစ်ပြီးဆိုလို့ရှင်စောင်းနေမှာသူတို့ရေဆွတ်တယ်ရေဆွတ်ပြီးတော့ဒီဘုံတွေအုပ်တာတို့အငွေ့တွေတည်အောင်လုပ်တာတို့လုပ်ကြတယ်ဆိုတော့ဒါတွေရောဟိုနီလန်းမှန်ပါသလား
ဒီမှာရှိတဲ့ CDC guideline ပေါ့နော် Center for Disease Control ပေါ့အဲ့ဒီဒီကတော့ guideline တွေပေးထားတာပေါ့သူတို့ကတော့ဟိုမျက်ရည်ရုပ်ဘုံတို့ဘာလို့ဆိုတာလူကိုခွဲနေတဲ့အရာဆိုတော့ခွဲပြေးဖို့ပဲပြောထားတာပေါ့နော်ပြေးဖို့ဒီလိုမျိုးပြန်လုတယ်ဆိုတာမျိုးကပြီးခဲ့တဲ့နှစ်ကမှဟောင်ကောင်မှာပြန်လုတာမျိုးကိုတွေ့တာဟုတ်သူ့ကိုရေနဲ့လောင်းလိုက်ပြီးတော့အသေးတိမ်အောင်လုတ်သွားတာတို့ပြန်ရိုက်ထုတ်တာတို့မျိုးအနည်းရောများတယ်အဲကျွန်တော်အတီးတယောက်ဆိုလဲဒီကန်နစ်စတာဘူးကိုလက်နဲ့ကန်တော့လက်ကိုလောင်သွားတာကြီးဖြစ်ခဲ့ဘူးလေပေါ့နော်ကန်နစ်ရက်ကက်နဲ့ပြန်ရိုက်တာတချို့လဲကျွန်တော်မြင်ရတယ်ပေါ့အဲ့ဒါကဒီ source ကိုဖယ်ထုတ်လိုက်တဲ့နည်းပေါ့အဲ့ဒီနည်းတွေကတော့ဒီမှာတော့ recommendation မရှိထားဘူးမှားလားဆိုတော့မှားဘူးအစ်စ်တွေဖြစ်နေတာပေါ့နော်ကျွန်တော်ပြောတယ်ခုနဆိုစစ်တယ်ဆိုတာခန္ဓာကိုယ်အသားရေဆိုစွတ်တာမှာခန္ဓာကိုယ်ကပူလောင်တဲ့ဓာတ်ပူခံရတာပေါ့ကိုယ်မှာချွေးပီနေရင်တို့ကိုယ်မှာအင်းကြီးလက်ရှိမပါရင်တို့ကိုယ်ကဒီပါဇက်တွေမျက်လုံးတွေကိုအုပ်မထားရင်တို့အဲ့လိုမျိုးတွေရှိတာပေါ့ချိန်ပြီးမကဲပေးမလုတ်ပေးနိုင်ရင်လူတွေကဘလိုင်းဖြစ်သွားတာတို့မျက်စိကွယ်သွားတာတို့ဟိုနောက်ပြီးတော့ဒီအက်စမာရှိတဲ့လူတို့ဘာလို့ပေါ့နော်အာခေါင်ထဲမှာပူတာလောင်တာမခံနိုင်ရင်အသက်ပါတဲ့ဒီဖြစ်နိုင်ပါလေခင
်ဗျဒီပစ္စည်းဟာလူစုကွယ်ဖို့လုတ်တာဒီဟာကိုပြန်ပြီးတော့ဟိုခုခံမို့မဟုတ်ဘူးအတုံးပြို့မဟုတ်ဘူးဆိုတော့အခုလူတွေကတုံးနေကြတယ်တုံးနေဆမ်းမှာအန်ဒီရအကြီးတယ်ပေါ့နော်ဒီပေါ့နော်မျက်ရည်ဘုံကြောင့်ဖြစ်လာနိုင်တဲ့အန်ဒီရလေးတွေနည်းနည်းပြောပြပေးပါပြည့်ပြည့်စုံစုံသိအောင
်ဟုတ်ကဲ့ဟုတ်ကဲ့မျက်ရည်ဘုံနဲ့ပတ်သက်ပြီးတော့ short term help နဲ့ long term help ပေါ့နော်နှစ်ခုရှိတယ်ရေရှည်မှာတော့တချို့ research တွေကစုံစမ်းစဲပေါ့နော်ဒီဟို health effect တွေပေါ့နော်ရေတို့မှာဗာရီဖြစ်နိုင်လဲခုနလိုမျိုးပူလောင်တဲ့ပူလောင်စေတဲ့ဟာမျိုးဖြစ်တာပေါ့နော်ဟိုကကိုယ်ပဲမီးမီးနဲ့တို့ထားတယ်လို့ပေါ့နော်အဲ့လိုဖြစ်တယ်နောက်နေဘူးเจเจအောက်မှာလဲပူပြီးခံစားရတယ်ပြောတယ်ကိုကအဲ့ရာကြီးကိုလောင်နေတဲ့အချိန်မှာနေရကိုပြင်းပြင်းကြီးပူနေတဲ့အခါမှာဒါပူခံစားရတာပေါ့နော်နောက်မျက်လုံးတွေပါလေဘလိုင်းဖြစ်နိုင်တယ်ပေါ့ဘာဖြစ်လို့တုံးဆိုတော့ ခုနေရာလေးတွေပါမြက်လွာလေးတွေပါလေးတွေအရန်ကိုသေးပါတဲ့ဟာဆိုတော့ဒီလိုလောင်တဲ့အခါမှာဘလိုင်းဖြစ်သွားနိုင်တာရှိတာပေါ့နောက်မျက်လုံးတွေပါတွေကိုမပုတ်ဖို့ပြောထားတယ်ဒါပေမဲ့လူတွေရဲ့instant reaction ကတော့ဒီလိုမျိုးလူမျိုးပုတ်ချင်တာဟုတ်အဲပုတ်တဲ့အခါမှာပုံဆိုးသွားနိုင်တာရှိတယ်ဒါတွေကတော့ဖြစ်နိုင်ခြေရှိတယ
်
ဖြစ်လဲဖြစ်နေတဲ့ health effect တွေပေါ့
ဆိုတော့ဒီမျက်ရည်ဘုံနဲ့ပတ်သက်ပြီးတော့ဆက်စပ်ရေတို့ပေါ့နော်ဟိုရေတို့ဖြစ်နိုင်တာလေးတွေပေါ့အခုရေရှည်မှာရောဘာတွေဖြစ်နိုင်လဲဘာအန္တရာယ်များရှိပါလဲ
long term health ကတော့ကျွန်တော်ပြောလို့ပဲချက်ချင်းအငွေ့လေးဘာတွေမျက်လုံးထဲဝင်တာကိုမရှင်းနိုင်ရင်သူက activate ဖြစ်နေမှာပဲပိုပြီး severe ဖြစ်သွားတာပေါ့နော်သူမျက်လုံးနာသွားတဲ့ဟိုကန့်သွားတဲ့အထိဖြစ်သွားနိုင်တာပေါ့နော်နောက်ဗဇက်သေးကိုဝင်တာမျိုးဆိုရင်လည်းဒီအသက်ရှူလမ်းကြောင်းပိတ်တာတွေပါလေဖြစ်နိုင်တာပေါ့ပေါင်းဆိုသူကချွဲတွေပါလေအရန်ထားလာအဲ့ချွဲကိုပြန်ပြီး activate ဖြစ်ပုံပြီးတူရနေသူရှုပ်နေပြီးတော့အပူဓာတ်တွေအထက်မှာအရန်များပြီးတော့ဟို asthma ပါညာရှိတဲ့လူဆိုတာလေကြောင်းပိတ်သွားတာမျိုးပေါ့နော်အဲ့လိုမျိုးဖြစ်နိုင်တယ်နောက်ပြီးတော့ CS ကကိုကြာကြာရှူပြီးထားတဲ့လူကသူမှာ asthma ရှိသွားပြီလားမရှိသေးတဲ့လူက asthma ရှိသွားပြီလားဒီလိုမျိုးစစ်ရမယ်ပေါ့နော်မျက်လုံးကိုလည်းခဏခဏစစ်နေရမှာပေါ့သူရဲ့အရေးပြဘယ်လိုထိသွားလဲပါညာဒါပေမဲ့ long term health တွေပေါ့အင်္ဂလန်က researcher တယောက်က biomarker ဆိုတာရှိတယ် biomarker ဆိုတာဗာလဲလူရဲ့ခန္ဓာကိုယ် kidney လို့ဒီအသေးတို့ဗာတို့ကဒီဝင်လာတဲ့ရှူနေတဲ့ဟာကိုသူပြန်ထုတ်ပြရတာကို CS ကစီးပြီးသားလူကိုစီးစစ်တယ်ဒီထဲမှာ acid တမျိုး form ဖြစ်တယ်ပေါ့နော်အဲ့ဒီ CS ကခန္ဓာကိုယ်ထဲမှာဒီလိုမျိုး acid တွေကိုထုတ်နိုင်ခန္ဓာကိုယ်ရဲ့အရင်နဲ့ပေါင်းပြီးတော့အဲ့လိုမျိုးလူအန္တရာယ်ပေးစေမဲ့ acid မျိုးထုတ်နိုင်နေဆိုရင်ခန္ဓာကိုယ်ထဲကမထွက်ရင်ရောရေရှည်ကျန်းမာရေးတွေဘလို့လဲစုံစမ်းနေသေးပါပေါ့နော်ဒါကဘာကြီးရဲ့ CS ကို riot control အတွက် safe ဖြစ်တယ်လို့ထုတ်လုပ်ထားပေးမယ်လို့ long term health တွေကိုရှာနေသေးပဲပေါ့နော်နောက်တကယ်လို့အဲ့ဒီpoison tea cs poison tea ရဲ့အခုချိန်ထိ antidote အဖြေမရှိအစိတ်ဖြေစေမစမရှိသေးဘူ
း American စစ်တပ်ကတဘာဝဝင်းချင်ကျမ်းမာရေးတာဝန်ခံဦးသူရအောင်မှာနောက်တစ်ပတ်မှာတော့ရဲရဲဘုံကိုဘလို့ခုခံကာဝဲရမယ်ဆိုတာနဲ့ဒီဓာတ်ရုပ်အစိတ်နဲ့ထိနေရင်ဘာလုပ်ရမလဲဆိုတာတွေကိုဆက်ပြီးပြောပြပေးပါမယ်ဆိုတော့တန်ကြာရင်ဒီတရင်ပတ်သက်သိပ္ပံနဲ့နှီးပင်ကဆန်းလာလို့ဒီမှာပဲကျန်လာလို့ဆိုတော့နောက်တစ်ပတ်မှာကျန်းပင်